နေပြည်တော်မှနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းပြည်စစ်ဆေးဖို့တော်ဆန်းစုကြည်ရဲ့ရှင်းနေတဲ့လျှောက်ထားချက်ကိုတရားရုံးကလက်ခံလိုက်ပါတယ်။တော်ဆန်းစုကြည်ကသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တီးခြားတွေ့ဆုံဝင်ပေးဖို့ဒီကနေ့အထူးတရားရုံးမှာရုံးထုတ်စင်မှာလျှောက်ထားတောင်းဆိုခဲ့ပါတယ်။ဒီကနေ့နေပြည်တော်ရုံးချင်းအခြေအနေအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုတော့မက်ခင်ပြူထွေးကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုတွေကိုကြားနာစစ်ဆေးဖို့စစ်ကောင်စီကစစ်ဆင်ထားတဲ့နေပြည်တော်စစ်ကောင်စီဝင်းထဲကတီးထန့်ဒုတိယရုံမှာဒီကနေ့တော်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ပါတယ်။ဒီကနေ့ရုံးချိန်မှာတော့တော်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေဟာရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အထွန်းအပြည့်စစ်ဖို့တော်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကရှောက်ထားခဲ့ပါတယ်။တာကူတရားသူကြီးဘက်ကလည်းလက်ခံခဲ့တယ်လို့အမှုဝင်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေကြီးဥက္ကမောင်စောကဖျူရီကိုပြောပါတယ်
။စစ်ကောင်စီမှတ်တယ်ဆိုတာကအခုရဲ့အမျိုးသားပုံမှန်ရေကဘောတာသဘောတရားနော်ပုံမှန်ကလည်းဖြစ်ကြတယ်အဲ့ဒါလေးဒီလေအစကတော့ဒီလိုဖြစ်ချင်းလည်းကျွန်တော်သိလို့ရတယ်လို့စပ်ပါမယ်။အဲ့ဒါကိုပြောတရားရှိတယ်။စတော့ရပါပါ။အဲ့တော့ရပောင်းတရားရှိတဲ့သူရဲ့နေရာမှာရပောင်းတရားရှိတဲ့အပြင်ပြီးတော့ကိုကြာကြတာပဲ။ဟိုတမှုချင်းကိုပြရရှိစေခင်ဗျာ။ဒါမဲ့တမှုချင်းတွေနေရာမှာဒီမှာဆိုတော့သုံးမှုနဲ့နှစ်မှုကြာကတနည်းနည်းမှာနေတိုင်းမှာသုံးမှုရှိတယ်။ဒါတခါပြင်ညာနေတိုင်းမှာနှစ်မှုရှိတယ်လို့ပြောတာကိုသွားမှာဘူး။အဲ့တော့အဲ့ဒီသုံးမှုနဲ့နှစ်မှုအဲ့လိုဖြစ်တာဒီဟာတတော်တရားရှိတဲ့ဒီမှာတရားရင်လေးတည်ရမယ်ဒီကောင်မဟုတ်ဘူးလား။အဲ့ဒီမှာဒီသုံးမှုတွေကတတော်တရားရှိတဲ့အစီအမမပြီးရဲ့နဲ့
ပုဂုံတွင်းကုံဥပဒေပုံမှာ8ဆက်သွယ်ရေးဥပဒေပုံမှာ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှာ905ခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှာ124ကကြီးတို့အပြင်သဘောဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှာ25နဲ့အမှုက2ခုဒီလိုမှုတွေကိုတော့ဆန်းစုကြည်နေပြီးတော့မှတရားစွဲခံထားတာပါတက်တေတူတဲ့အမှုသုံးမှုကိုတနင်္လာနေ့စစ်ဖို့နဲ့နောက်ထပ်တက်တေတူနိုင်မဲ့နှစ်မှုကိုတော့အင်္ဂါနေ့မှာစစ်ဖို့သဘောတူခဲ့တယ်လို့ရှင်းနေဥက္ကမောင်စောကပြောပါတယ်။ဘယ်မှုတွေဘယ်နေ့ဖြစ်မလဲဆိုတာကိုတော့ရှင်းနေတွေအနေနဲ့ပြန်လဲစစ်စစ်ပြီးမှသာပြောဆိုမယ်လို့ပြောပါတယ်။အဲ့ဒီလိုခွဲလိုက်တာဖြစ်လို့နေပြည်တော်အမှုအထက်လောင်းမင်းစွန်လ14ရက်နေ့ကစပြီးအပတ်စဉ်တနင်္လာနေ့အင်္ဂါနေ့မှာကြားနာစစ်ဆေးသွားမှာပါ။ဒီနေ့တရားရုံးကိုလာတဲ့ဒေါက်ဆန်းစုကြည်ဟာနေကောင်းချမ်းသာပုံရတယ်လို့ရှင်းနေတွေကပြောပါတယ်။သူကလက်ရှိဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ဥက္ကမောင်စောကအခုလိုပြောပြပါတယ်
။ဒီကကျွန်တော်တို့ခံမယ်ဆိုတာအဲ့ဒီနေရာမှာပဲသူထားတယ်လေ။နော်သူလည်းနေရာမသိဘူးလေ။အဲ့ဒီနေရာမှာထားတယ်။သူပြန်မပို့ဘူးလေ။ဟိုပြန်မလို့ကိုလိုက်နေရာပြန်ဖို့အခုကတချောင်လုံးအိမ်မှာထားမယ်လို့ပြောတယ်။အဲ့ဒီအိမ်မှာရှိတဲ့နေရာလူအကုန်လုံးကိုသူစီရောက်ပြောင်းလာတာအဲ့ဒါကိုလာရတယ
်။ဆေးအနာသိင်းရတဲ့ဖေဖော်ဝါရီလ1ရက်နေ့မှာဒေါက်ဆန်းစုကြည်ကိုနေအခြေချုပ်ချထားခဲ့တာပါ။မေလ24ရက်နေ့ရုံးချိန်မတိုင်ခင်1ရက်မှာသူကိုနေရာတစ်ခုမှာပြောင်းရွှေ့အခြေချုပ်ချထားတာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့နေရာမှာသူနဲ့အတူ၉ယောက်ရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။ဒီနေ့တရားခွင်မှာကြားနာလျှောက်ထားမှုမလုပ်ခင်ရှေ့တွင်နဲ့တွေးဆုံတဲ့အချိန်သူနဲ့အတူနေထိန်းသိမ်းခံထားရသူတွေရဲ့ကျန်းမာရေးစီးပွားဆိုင်ရာနဲ့စားသောက်ဆိုင်ရာအတွက်စီစဉ်ပေးဖို့ရှေ့တွင်အဖွဲ့ကဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အမှုတစ်ခုမှာသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တွေ့ဝင်ပေးဖို့လည်းတရားခွင်မှာတောင်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ရှင်းနေတော်မင်းမင်းစုကပြောပါတယ်
။ပြည်သူတွေကြမ်းမအောင်နေဖို့ပဲအဓိကတော့မှားတာပေါ့နော်။ကျန်တာကတော့ဟိုတူနေတဲ့မိသားစုစောင့်ဝတ်နေရေးအတွက်သူကဥစားပေါ့နော်ငွေလည်းနည်းနည်းနေသွားပြီပေါ့နော်။အဲ့အတွက်ကိုလည်းကျမတို့ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးပါပေါ့။အဲ့လိုမျိုးတော့မှားပါတယ်ရှင်။နောက်ဆေးလေးလည်းလိုအပ်တဲ့ဆေးလေးတွေသူတို့တက်ဆိုင်ရာဌာနကတော့ပြောပါတယ်တဲ့ဒီလိုသူတို့စီစဉ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့အမေမျိုးစီစဉ်တာမလိုချင်ဘူးပေါ့နော်မလိုချင်တဲ့အတွက်ကြောင့်မို့လို့ဟိုကိုဖတာကိုပဲဟိုကျမတို့တတ်နိုင်ရင်တော့လုပ်ပေးပါလို့အဲ့လိုမျိုးတော့ပြောပါတယ်ရှင်တက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့တွေ့ပြီးတော့မှအမေကိုယ်တိုင်နဲ့ပြောပါတယ်ရှင်ကျမရဲ့အချင်းတွေကလည်းကောင်းပါတယ်လှလန်းဆန်းဆန်းပါပဲရှင်နောက်ပြီးတစ်ခုဟိုစဦးဝင်းမြင့်ရဲ့ဒေါက်တာမျိုးအောင်ရဲ့အမေစုရဲ့၃ဦးတွဲဆောင်ခွင့်ရဖို့ပေါ့နော်အဲ့ဒါကိုလည်းဒီတရခွင့်ထဲမှာလည်းတောင်းဆိုပါရခြင်း၃ဦးစလုံးကလည်းအမှုတွေထဲမှာဖြစ်တဲ့အတွက်ကြောင့်မို့လို့တွဲဆောင်ပြီးစကားပြောခွင့်ရဖို့တောင်းတဲ့အခါမှာတရားသူကြီးကတော့ဒီတက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ပါလို့ပြောပါရခြင်းကျမတို့အဲ့ဒါကိုလည်းဒီထိန်းသိမ်းထားတဲ့လူတွေနဲ့တခါလေအမေနဲ့တွေ့ပြီးတော့မှအကုန်စုပြီးတော့မှတောင်းဆိုပါရ
နိုင်ငံတော်လူဝတ်ချက်အဥပဒေနဲ့ရန်ကုန်မြို့မှာဆွဲဆိုခံထားရတဲ့အမှုနေပြည်တော်ကိုလွှဲမလွှဲကြားနာဖို့နေပြည်တော်အထူးတရားရုံးမှာလာမယ့်ဇွန်လ23ရက်ရုံးချိန်ခေါ်ထားပါရဒီကြားနာပွဲမှာဆွတ်ဆွဲခံရသူကိုယ်တိုင်လျှောက်ထားမယ့်အကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ် website မှာဖော်ပြချပါမယ်လို့ဒီကိစ္စကိုဒေါက်ဆန်းစုကြည်မသိထားဘူးလို့ရှင်းနေတွေကပြောပါရယ် Kisa Alongu, Shinny got the same song Yapu Pioja Tabi Damu, Diayo Male, Shinny Rineda, Shaledwama, Chidelu, Don San Sujiga, Pioja Eja, Tuya Ubi, Juzaniga, Pio Varation.
My computer, Pioja Bigger, Makama.